Voice of America in Burmese.
Mingla nyin ni kin ma shin 2019 ခုနှစ်ဧပြီလ12ရက်စောင့်ချာနေ့ညနေပဲ VOA မြန်မာဘာသာစီစဉ်တွေကို American ပြည်အောင်စုမြို့တော် Washington DC ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျမများသတင်းအောင်ပါအခုညနေပိုင်းစီစဉ်တွေကိုတာဝန်ယူတင်ဆက်ပေးပါမယ
်ကျွန်တော်အောင်လင်းဦးပါဒီညနေနားဆင်ရမယ့်သတင်းမှာတော့ Internet မှာ Chat တွေဖွင့်ချနေတဲ့ WikiLeaks Website 2000 Julian Assange ကိုဖမ်းဆီးလိုက်တဲ့ပေါ် American လွှတ်တော်အမတ်တွေကြိုဆိုကြပါတယ်ဆူရနိုင်ငံမှာစစ်တပ်ကအာဏာသိမ်းတဲ့ပေါ်ဆန္ဒပြသူတွေနဲ့နိုင်ငံတကာအသံဝင်ကသတိထားစောင့်ကြည့်နေကြပါတယ်။ဒီလိုထိတဲ့ရောက်နိုင်ငံတကာသတင်းတွေကိုတော့မဆုမျက်မုံနဲ့သူကြီးညာပြီးသွားမှာပါ
။ဟုတ်ကဲ့ပါရှင်။သတင်းတွေပြည်နာဆင်ရမယ့်သတင်းလှော်တွေထဲမှာတော့ထောင်ချခံထားရတဲ့ writer သတင်းတောက်2ယောက်အတွက်အန်ရဲကြားကသတင်းလွတ်လပ်ခွင့်ရအောင်တတိရှိရှိစွန့်ဆောင်နိုင်ခဲ့သူတွေအဖြစ်ကုလသမဂ္ဂ UNESCO ကနေဂွေယာမိုခါနိုကမ္ဘာသတင်းလွတ်လပ်ခွင့်စုချီးမြှင့်လိုက်တဲ့အပေါ်မှာ
ကျွန်တော်တို့ကတော့ဒီလိုစုပေးပြီးမှပြုတာကျိုးဆိုတယ်ဒီလိုမျိုးလူခွင့်ရေးချိုးဖောက်ခံတဲ့ကိစ္စလိုမျိုးကိုပေါ်ထုတ်ရတာပေါ့နော
်ဒီလိုစုချင်းမြင့်တဲ့အတွက်ကျိုးဆိုပါကြောင်းမြန်မာနိုင်ငံသတင်းမီဒီယာကောင်စီတွဲဝဲအတင်းရေးမှုတစ်ကိုမြင့်ကျော်ပြောသွားတာပါအပြေဆုံးကိုနောက်ပိုင်းမှနားဆင်ရပါမယ်ဒီသတင်းနဲ့အတူအေးအေးရခိုင်လက်နက်ကင်ဖွဲ့ကထိမ့်သိမ်းထားတဲ့ရဲမိသားစုဝင်5ဦးပြန်လွတ်လာပြီဆိုတဲ့အကြောင်းနဲ့နောက်ပိုင်းမှမြစ်တာလက်ဆောင်တကြံတေးတချင်းတပုတ်ကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်အခုအရင်ဆုံးတော့တောက်ကြနေညနေခင်းအတွက်ထိတ်တန့်ရောက်သတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်စုမြတ်မှုတို့ကပြောပြပေးပါရှင်
internet မှာအချက်အလက်တွေကိုဖွင့်ချနေတဲ့ WikiLeaks website 2000 Julian Assange ကိုဗြိတိန်နိုင်ငံမှာဖမ်းဆီးလိုက်တဲ့ပေါ်အမေရိကန်လွှတ်တော်အမတ်တွေကကြေဆွကြပါတယ်။အမေရိကန်ကတရားစွဲဆိုထားတဲ့အမှုတွေနဲ့ရင်ဆိုင်နိုင်အောင်အများဆုံးလွှဲပြောင်းပေးဖို့လည်းဗနေ့တုန်းကပဲတောင်းဆိုလိုက်ကြတာပါ။ဥပဒေအရအရေးယူနိုင်တော့မှာဖြစ်တဲ့အကြောင်း Republican Party ထက်လွှတ်တော်အမတ် John Cornyn ကပြောဆိုလိုက်တယ်လို့ပဲ Democrat ထက်လွှတ်တော်အမတ် John Manchin ကလည်းကျေးဇူးတင်စကားပြောကြားခဲ့ပါတယ်။လန်ဒန်မှာရှိနေတဲ့တန်ယုံမှာခလုံးဝဲဆက်မပြေတော့ဘူးအီကွေဒေါ်ဆူရကဆုံးဖြတ်လိုက်ပြီးတဲ့နောက်မှာပဲအစမ်းကိုမနေ့တုန်းကဗြိတိန်ရဲတပ်ဖွဲ့ကဖမ်းဆီးလိုက်တာပါ WikiLeaks website ကနေဖွင့်ချခဲ့တဲ့ American ဆူရရဲ့လေ့ဝဲသတင်းချက်လက်တွေကိုကွန်ပျူတာစနစ်ဖောက်ထွင်းပြီးခိုးယူခဲ့ရမှာပူပေါင်းကျင်စီမှုနဲ့လည်းအစမ်းကို American ကအလိုရှိနေပါတယ်2016 American သမ္မတရွေးကောက်ပွဲကာလမှာ Democratic Party သမ္မတလောက် Hillary Clinton ရဲ့ email တွေကိုလည်းဖောက်ထွင်းခိုးယူပြီး WikiLeaks website မှာပဲဖော်ပြခဲ့တာပါ Democrat တက်လွတ်တော်အမတ်တူဖြစ်တဲ့ Richard Blumenthal ကတော့အစမ်းကိုဥပဒေအရအရေးယူနိုင်အောင် American ကိုအမြန်ဆုံးလွှဲပြောင်းပေးဖို့တိုက်တွန်းလိုက်တယ်လို့သမ္မတရွေးကောက်ပွဲမှာ Russia ကဂျာဝင်နောက်ရှေ့မှာသူ့ခန်းကဏ္ဍကိုဖောက်ထုတ်ဖို့လိုအပ်တဲ့အကြောင်းလည်းပြောဆိုခဲ့ပါတယ်American တရားရေးဌာနကတော့အစိုးရရဲ့ကွန်ပျူတာစနစ်ကိုဖောက်ထွင်းပြီးလျှို့ဝှက်သတင်းချဲ့လက်တွေခိုးယူရမှာပူးပေါင်းကျန်စီမှုနဲ့ဆွဲချက်တင်ထားပြီး American သမိုင်းမှာအကြီးမားဆုံးလျှို့ဝှက်သတင်းချဲ့လက်ခိုးယူခံရမှုဖြစ်နေလဲပြောဆိုထားပါတယ်
ဆူဒန်နိုင်ငံမှာစစ်တပ်ကအာဏာသိမ်းခဲ့တဲ့အပေါ်ဆန္ဒပြသူတွေနဲ့နိုင်ငံတကာအသိုင်းအဝိုင်းကသတိထားစောင့်ရှိနေကြပြီးနိုင်ငံမှာဒီမိုကရေစီဖောက်ဆောင်ရေးတွေဆောင်ရွက်ကြဖို့လိုလားနေပါတယ်နိုင်ငံကိုနှစ်ပေါင်း30ကြာအာဏာရှင်လိုအုပ်ချုပ်ခဲ့တဲ့သမ္မတအိုမာဘဲအာရှာရာထူးကနေဆင်းသွားတာကိုပျော်ရွှင်အောင်ပွဲခံခဲ့တဲ့ဆန္ဒပြသူတွေကစစ်တပ်ကအာဏာသိမ်းခဲ့တဲ့အပေါ်တိတ်ပြီးအယုံကြည်မရှိကြပါဘူးဆူဒန်ပြည်သူတွေကိုကိုစားပြုတဲ့အရတားအစိုးရဖြစ်မလာဘူးဆိုရင်ဆန္ဒပြမှုတွေကိုပြန်ဆမှာဖြစ်တယ်လို့ဆန္ဒပြသူတွေကပြောပါတယ်သမ္မတအယ်ဘာရှာရဲ့အုပ်ချုပ်မှုအတွင်းလုံခြုံရေးနဲ့စစ်ထောက်လည်ရေးတွေရဲ့လောက်ရက်တွေကြောင့်စစ်တပ်ကအာဏာသိမ်းလိုက်တဲ့အပေါ်စိုးရိမ်မှုတွေလည်းရှိနေပါတယ်ကာကွယ်ရေးဝန်ကြီးအဝတ်မိုဟာမက်အာမက်အီဘန်ဦးဦးဆောင်နဲ့အသွင်ကူးပြောင်းရေးစစ်ကောင်စီကနိုင်ငံကိုနှစ်နှစ်ကြာအုပ်ချုပ်မှာဖြစ်ပါတယ်နိုင်ငံဖွဲ့စည်းပုံဥပဒေကိုယာယီဖျက်ထားသလိုလွတ်တော်ကိုလည်းဖျက်သိမ်းထားပါတယ်နိုင်ငံတော်အရေးပေါ်အခြေအနေကိုလည်း၃လထုတ်ပြန်ထားပါတယ်အာနာသိမ်းခံရတဲ့သမရာအယ်ဘာရှာကိုနေအခြေချုပ်ချထားတယ်လို့စစ်တပ်အတိုင်းဝိုင်းက VOA ကိုပြောပါတယ်စီးပွားရေးစီမံခန့်ခွဲမှုညံ့ဖျင်းတာစားတောက်ကုန်ဈေးတွေကြီးမြင့်နေတာနဲ့လောင်စာဆီနဲ့နိုင်ငံသားငွေပြက်လက်မှုတွေကြောင့်သမရအိုမာအယ်ဘာရှာရာထူးကနေဆင်းပေးဖို့တောင်းဆိုဆန္ဒပြမှုတွေလွန်ခဲ့တဲ့လေးလတွေကစတင်ခဲ့တာဖြစ်ပါတယ်။လုံခြုံရေးတွေရဲ့နှိမ်နှင်းမှုကြောင့်ဆန္ဒပြသူ30ထက်မနည်းလဲသေဆုံးခဲ့ပါတယ်
။ပါကစ္စတန်နိုင်ငံနောက်တော်မင်္ဂလာဈေးတစ်ခုမှာဒီနေ့မနေ့ဆော်ဝင်ကအင်အားဖြင့်ဘုံတလုံးပောက်ခွဲရကလူ18ဦးထက်မနည်းသေဆုံးပြီး48ယောက်ဒဏ်ရာရရှိသွားပါတယ်။ဘလူးချစ်စတန်ပြည်နယ်မြို့တော်ကွတ်တန်မြို့ကရှီယာမွတ်စလင်အများစုရှိတဲ့အရက်ကဆိုင်ဆိုင်မှာထောင်ထားတဲ့ဘုံတလုံးပောက်ခွဲခဲ့တာဖြစ်ပြီးတည်ဆုံသူတွေထဲမှာလူနည်းစုဝင်တွေအများပြားပါဝင်တဲ့အကြောင်းလဲရဲတပ်ဖွဲ့ကပြောဆိုထားတာပါတက်ခတ်တဲ့အကြောင်းရင်းကိုဖော်ထုတ်နိုင်မှုစုံစမ်းစစ်ဆေးသူတွေကြိုးပမ်းနေတဲ့အကြောင်းလဲရဲတပ်ဖွဲ့ကပြောပါတယ်အရင်တော့ကလည်းတက်ခတ်မှုတွေကြုံဘူးတဲ့ဟာဇာကန်ဂျီဈေးတွေကအကျန်းဖက်တက်ခတ်မှုတွေဘယ်သူကမှတော့သူ့လက်ချက်ဖြစ်ကြီးညာတာမျိုးမရှိသေးပါဘူးဒ ီနေ့တက်ခိုက်မှုပေါ်ဝန်ကြီးချုပ်အမရန်ခန်ကလည်းပြစ်တင်ရှုတ်ချလိုက်ပါတယ်။တက်ခိုက်မှုဖြစ်ခဲ့တဲ့ဘလူးချစ်စတန်ပြည်နယ်မှာတော့ခွတ်တွေတောင်းဆိုနေတဲ့စစ်သူကြွတွေတရားမဝင်ဖွဲ့ဖြစ်သတ်မှတ်ထားတဲ့ပါကစ္စတန်တာလီဘန်ဖွဲ့နဲ့ IS အစ္စလာမ်ဂျမ်ပယ်ဖွဲ့တွေကိုတစ္ဆာခံသူတွေအခြေစိုက်လှုပ်ရှားနေကြတာပါ။ဒီဖွဲ့တွေကရှီယာဟက်ဇရာလူနည်းစုဝင်တွေပါဝင်အရသားတွေလုံခြုံရေးတပ်ဖွဲ့ဝင်တွေကိုတက်ခိုက်မှုတွေကသူတို့လက်ချက်ဖြစ်တဲ့အကြောင်းလဲပြောဆိုလို့ရှိပါတယ်။ဘလူးချစ်စတန်ပြည်နယ်ဟာအာဖဂန်နစ္စတန်နိုင်ငံနဲ့နယ်စပ်ချင်းထိစပ်နေပြီးအာဖဂန်တာလီဘန်တွေနဲ့အဆက်အသွယ်ရှိတဲ့စစ်သွေးကြွတွေခိုးအောင်နေတယ်လို့စွပ်စွဲခံနေရတဲ့ဒေသတစ်ခုလည်းဖြစ်ပါတယ်
။အာဖဂန်နစ္စတန်နိုင်ငံမှာနှွေဦးရောက်လာတဲ့အတွက်ထိုးစစ်ဆင်မှုတွေပြန်ဆနေပြီလို့တာလီဘန်တွေကကြေညာခဲ့ပါတယ်။အဆုံးသတ်လို့မရသေးတဲ့ဂျီဟတ်ဘာသာရေးစစ်ပွဲကိုဆက်လက်ဆင်နွှဲမှာဖြစ်တယ်လို့တာလီဘန်အဖွဲ့ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။အမေရိကန်နဲ့တာလီဘန်တွေကြားငြိမ်းချမ်းရေးဆွေးနွေးမှုတွေလုပ်နေတဲ့တစ်ချိန်တည်းမှာစစ်ဆင်ရေးရာသီပြန်ဆပြီလို့တာလီဘန်တွေကဒီကတိကြေညာလိုက်တာပါ။အာဖဂန်နစ္စတန်မှာရှိတဲ့အမေရိကန်တပ်တွေပြန်လည်ရုပ်သိမ်းရေးနဲ့စစ်ပွဲအဆုံးသတ်ရေးအတွက်အမေရိကန်အထူးကိုယ်စားလှယ်တွေနဲ့တာလီဘန်တွေဆွေးနွေးနေကြပါတယ်။တာလီဘန်တွေရဲ့ဒီကတိကြေညာချက်ကအဖွဲ့ရဲ့ပုံရိပ်ကိုထိခိုက်စေတယ်လို့အာဖဂန်နစ္စတန်နိုင်ငံအစင်းမြင့်ငြိမ်းချမ်းရေးကောင်စီခေါင်းဆောင်တယောက်ကပြောပါတယ်။တာလီဘန်အဖွဲ့ဟာစစ်တိုက်ဖို့ကိုလိုလားတယ်ဆိုတာပြသလိုက်တာပဲလို့ငြိမ်းချမ်းရေးကောင်စီဒုတိယအကြီးအကဲအတာအူရာမန်ဆာလမ်က AP သတင်းကိုပြောပါရယ်အာဖဂန်ကာကွယ်ရေးဌာနပြောခွင့်ရကတော့တာလီဘန်တို့ရဲ့ကြီးညာချက်ဟာဝါဒဖြန့်နာတက်တက်ဖြစ်ပြီးတော့သူတို့ရဲ့ရက်ဆက်တဲ့ရည်မှန်းချက်တွေဘယ်တော့မှအောင်မြင်မှာမဟုတ်ဘဲအရင်နှစ်တွေကလိုပဲသူတို့ရဲ့စစ်စရေးရှုံးနိမ့်လိမ့်မယ်လို့ပြောကြားခဲ့ပါရယ်အာဖဂန်နစ္စတန်နိုင်ငံတွေကတာလီဘန်တွေထိန်းချုပ်ထားတဲ့နေရာတွေမှာ ICRC နိုင်ငံတကာတက်ချင်ဒီအဖွဲ့နဲ့ WHO ကျန်းမာရေးအဖွဲ့တို့ရဲ့ဒီကူညီကယ်ဆယ်ရေးလုပ်ငန်းတွေကိုယာယီဆိုင်းထားမှာဖြစ်တယ်လို့ဝန်ထမ်းတွေရဲ့လုံခြုံရေးအာမခံချက်ကိုလည်းပြန်လည်ရုပ်သိမ်းထားမယ်လို့တာလီဘန်တွေကကြာသပတေးနေ့တုန်းကပြောကြားခဲ့ပါတယ်
အဲ့ဒါညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုံးလွှင့်ပေးနေပါတယ်ရှင
်ဗီယိုအမေရိကန်အသံမြန်မာဘာသာအစီအစဉ်ရဲ့တောက်ကြံနေညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်အမေရိကန်ဆွေအစ်မြေလုံကြီးအာနာဘိုင်နီဟာ2016သမ္မတရွေးကောက်ပွဲကာလတုန်းကသူ့ရဲ့စီရင်အဖွဲ့ပေါ်တရှိုးလုံစုံစမ်းထောက်လန်းခဲ့တယ်လို့ယူဆတဲ့အကြောင်းသမ္မတဒေါ်နယ်ထရန့်ကပြောဆိုလိုက်ပါတယ်။ရှင်နေချုပ်သည့်ဝီလျံဘားကထောက်ထားသုံးတရားပြတ်တာမှရှိပဲအလားတူမှတ်ချက်ပေးခဲ့ပြီးနောက်တစ်နေ့မှာပဲသမ္မတကမနေ့ကအင်ပြီတော်မှာပြောလိုက်တာပါ။တရှိုးလုံစုံစမ်းထောက်လန်းမှုတွေအမှန်တကယ်ရှိခဲ့ကြောင်းထပ်ထပ်ကြားနာဝဲမှာရှင်နေချုပ်ကပြောခဲ့ပေမဲ့ဘယ်အကြောင်းအရာကိုရည်ညွှန်းတယ်ဆိုတာကတော့ရှင်းရှင်းလင်းလင်းမရှိပါဘူး။ပြည်ပထောက်လန်းရေးဆိုင်ရာအမေရိကန်တရားရုံးကတော့ထရန့်ရဲ့နိုင်ငံခြားရေးရဲ့လက်ထောက်တူးဖြစ်တဲ့ကာတာဖိတ်ကိုစုံစမ်းထောက်လန်းမှုအကြီးအကျယ်ခွင့်ပြုခဲ့မှုပါတယ်။သမ္မတထရန့်ကတော့သူ့ရဲ့စီရင်ရေးအဖွဲ့ကိုတရှိုးလုံထောက်လန်းခဲ့တာတွေရှိခဲ့တယ်ဆိုတာကိုရှင်းနေချုပ်ကတိတိကျကျပြောခဲ့တဲ့အကြောင်းနဲ့ဒါကမယုံကြည်နိုင်လောက်စရာလောက်ရတစ်ခုဖြစ်တဲ့အကြောင်းပြောဆိုခဲ့ပါတယ်။2016သမ္မတရွေးကောက်ပွဲတုန်းကသူ့စီရင်ရေးအဖွဲ့ကိုစုံစမ်းမှုစတင်ကြိုးပမ်းခဲ့တဲ့လောက်ရအာနာသိမ့်မှုကျန်စီမှုဖြစ်တယ်လို့ရွေးကောက်ပွဲမှာအနိုင်မရနိုင်အောင်တိုက်ပွဲကိုတစ္ဆာဖောက်တဲ့လောက်ရဖြစ်တဲ့အကြောင်းလည်းပြောဆိုခဲ့တာပါ။တယ်လို့ကဒီမိုကရက်လူနည်းစုခေါင်းဆောင်ချက်ရှူမာကတော့ရွေးကောက်ပွဲကာလမှာလွန်ကျွေးရနာမည်တွေကထရန့်ရဲ့စီရင်ဖွဲ့ကိုတရှိုလုတ်ခဲ့တယ်လို့ရှင်းနေချုပ်ရဲ့ပြောဆိုချက်ဟာသူ့ပေါ်ယုံကြည်လက်ခံနိုင်မှုတွေကိုဖြစ်စည်းရရောက်တဲ့အကြောင်းပြောဆိုလိုက်ပါတယ်။ဒီမိုကရက်ကိုယ်စားလှယ်အများစုနဲ့ထိန်းချုပ်ထားတဲ့အောက်လွတ်တော်ဥက္ကဋ္ဌနန်စီပလိုစီကလည်းတရှိုလုတ်တယ်လို့ဆိုရဲရှင်းနေချုပ်ရဲ့ပြောဆိုချက်ဟာလွန်ကဲလွန်းတယ်လို့ပြောဆိုခဲ့ပါတယ်။
အမေရိကန်ပြည်ထောင်စုမှာတရားမဝင်နိုင်ငံပြောင်အခြေချသူတွေကိုအကာအကွယ်ပေးတဲ့မျိုးရည်စီကိုထိမ့်သိမ်းထားတဲ့ဒီတရားမဝင်ဝင်လာသူတွေကိုပို့ဆောင်လွှတ်ပေးဖို့သမ္မတဒေါ်နယ်ထရမ့်ကနှစ်ကြိမ်အဆိုပြုခဲ့တယ်လို့အမေရိကန်သတင်းဌာနနှစ်ခုကသတင်းထုတ်ပြန်ပါတယ်။အထောက်အထားစာရွက်စာတမ်းမရှိသူတွေကိုအရေးယူနေရပြန်ပို့မခံရအောင်လို့ပြည်ထောင်စုအစိုးရဥပဒေတွေကနေအကာအကွယ်ပေးထားတဲ့မျိုးတွေကို sanctuary မျိုးတွေလို့အမေရိကန်မှာတင်စားပြောပါတယ်။နိုင်ငံတောင်ပိုင်းကနေတရားမဝင်ဝင်လာလို့ဖမ်းဆီးခံရသူတွေကိုအဲ့ဒီလိုမျိုးတွေမှာသွားလွှတ်ပေးဖို့ Trump အစိုးရကအမိမြေလုံခြုံရေးဌာနကိုပြီးခဲ့တဲ့နှစ် November လကတည်းကအခုနှစ် February လကတည်းကဖိအားပေးခဲ့တယ်လို့ CNN သတင်းဌာနကသတင်းထုတ်ပြန်ခဲ့ပါတယ်။တရားမဝင်နိုင်ငံတွေဝင်လာသူတွေကိုထိမ့်သိမ်းထားစရာနေရာမရှိတော့တာကြောင့်အခုလိုမျိုး sanctuary မျိုးတွေကိုပို့ဖို့စီစဉ်ရည်ရွယ်တာဖြစ်တယ်လို့လူဝင်မှုကြီးကြပ်ရေးနဲ့အကောက်ခွန်တပ်ဖွဲ့ ICE နဲ့အမိမြေလုံခြုံရေးဌာနတွေကိုအင်ဗျူတော်ကပြောကြားခဲ့တဲ့အကြောင်း Washington Post သတင်းစာကြီးကလည်းသတင်းထုတ်ပြန်ပါတယ်။တမရရဲ့နေဆက်တတိုင်းကမဲ့အစီအစဉ်ကိုမထောက်ခံတဲ့ဒီမိုကရက်တွေကိုလက်တုံ့ပြန်ဆောင်ရွက်တာဖြစ်တယ်လို့လည်းသတင်းကဖော်ပြပါတယ်။အခုတော့အင်ဗျူတော်ကအဆိုပြုတဲ့အစီအစဉ်ကိုအကောင့်ထဲပို့ဖို့စဉ်းစားတဲ့အစ်စ်မှမရှိတော့ဘူးလို့အဲ့ဒီဌာနနှစ်ခုလုံးက Washington Post သတင်းဌာနကိုပြောကြားခဲ့ပါတယ်။
နစ္စန်ကားလုံငယ်ကြီးခေအောင်ကားလော့စ်ဂွန်ပေါ်အစိုးရရှိနေပြီဘက်ကတရားဝင်ဆွဲချက်တွေတင်ဖို့ဓမ္မမောက်ပြန်လွတ်ပေးဖို့အချိန်ပေးတဲ့အနေနဲ့ဧပြီလ22ရက်နေ့ထိဆက်လက်ထိန်းသိမ်းထားဖို့တိုကျိုတရားရုံးကဆုံးဖြတ်လိုက်ပါတယ်။လွန်ခဲ့တဲ့2010နဲ့2015ခုနှစ်ကြားကုမ္ပဏီကရတဲ့သူ့ဝင်ငွေကိုတဝက်လောက်လျှော့ပြနေအောင်မမှန်မကန်တင်ပြမှုနဲ့မတင်ခဲ့တဲ့အတွက်နိုဝင်ဘာလထဲမှာသူ့ကိုဖမ်းဆီးခဲ့ဦးပါတယ်။မလန်ဆန်မှာတော့သူ့ကိုအမကန်နဲ့ပြန်လွတ်ပေးပြီးနစ္စန်ကုမ္ပဏီကဒေါ်လာ35သန်းကိုအိုမန်နိုင်ငံကအယောင်ကိုစီတယောက်ထံလွှတ်ပြောင်းမှုဆွဆွဲခြင်းနဲ့ပြီးခဲ့တဲ့သတင်းပတ်ထဲမှာထပ်မံဖမ်းဆီးခံခဲ့ရတာပါ။အိုမန်အယောင်ကိုစီထံကငွေရီကဂွန်ပန်ရဲ့ဇနီးဖြစ်သူပိုင်ဆိုင်တဲ့ကုမ္ပဏီတစ်ခုနဲ့တားဖြစ်သူပိုင်ဆိုင်တဲ့အမေရိကန်ခြေစဲကုမ္ပဏီတွေကိုရောက်ကောင်းရောက်သွားနိုင်တယ်လို့လည်းဂျပန်သတင်းမီဒီယာတွေကဖော်ပြကြပါတယ်။ပြည်ထောင်နိုင်ငံမှာရောက်နေတဲ့ဇနီးဖြစ်သူကားလုကုန်းကတော့စစ်စစ်မြေခံမှုအတွက်မနေ့ကပဲတူချူမျိုးကိုရောက်လာခဲ့ပါတယ်
။မြောက်ကိုရီးယားနိုင်ငံရဲ့နိုင်ငံရေးရာကော်မရှင်ဥက္ကဋ္ဌအဖြစ်ခေါင်းဆောင်ကင်ဂျွန်အန်ကိုလွှတ်တော်ကပြန်လည်ရွေးချယ်လိုက်ပါတယ်။သူ့ရဲ့သူမတူတဲ့အတွေ့အခေါ်တွေလက်တွေ့ကြတဲ့ညံအမျှော်မြင်တွေနဲ့အတွေ့အတုံအကြုံရှိတဲ့ခေါင်းဆောင်မှုတွေကြောင့်ကင်ဂျွန်အန်ကိုဂျာတာဘရီနီကပြန်လည်ရွေးချယ်ခဲ့တာဖြစ်တယ်လို့အစိုးရပိုင်း KCNA သတင်းကထုတ်ပြန်ပါတယ်။မြောက်ကိုရီးယားဟာကင်ဂျွန်အန်ဟာကိုရီးယားပြည်သူအားလုံးကိုကိုးစားပြုတဲ့နိုင်ငံအုပ်ဆောင်ကြီးဖြစ်တယ်လို့လည်းဆိုပါတယ်။မြောက်ကိုရီးယားရဲ့ရုပ်ပြလွှတ်တော်ကနေပြီးတော့ကင်ဂျွန်အန်ကိုအနီးကအကြံပေးဖြစ်တဲ့ဒီချိုရင်ဟေးကိုလည်းရုပ်ပြခေါင်းဆောင်ယာတူပေးခဲ့ပါတယ်။သူအနေနဲ့မြောက်ကိုရီးယားနိုင်ငံကိုကိုးစားပြုပြီးတော့နိုင်ငံတကာနဲ့ဆက်ဆံရေးကိစ္စတွေကိုဆောင်ရွက်ရမှာဖြစ်ပါတယ်။ဒီယာတူကိုနှစ်ပေါင်း20လောက်တာဝန်ယူခဲ့တဲ့အသက်61နှစ်အရွယ်ကင်မြုံနမ်းမြေနေရာမှာချိုရင်ဟေးကိုအစားထိုးလိုက်တာပါ။သူ့ကိုဒီနိုင်ငံရေးရာကော်မရှင်ရဲ့ဥက္ကဋ္ဌ1အဖြစ်လဲယာတူအသက်မှာခန့်အပ်ထားလိုက်ပါတယ်။အမေရိကန်ကပိတ်ဆို့တန်ခတ်ထားတဲ့စည်းရင်းထဲမှာချိုရင်ဟေးပါဝင်ပါတယ်။စစ်တပ်နဲ့ဒီစစ်တပ်ယာတူအစိုးရနဲ့စစ်တပ်ယာတူနေရာတော်တော်များများကိုယူထားတဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အန်ကတော့နိုင်ငံရေးရာကော်မရှင်ဥက္ကဋ္ဌတာဝန်နဲ့နိုင်ငံကိုအုပ်ချုပ်နေတာဖြစ်ပါတယ
်။တကြနေညနေခင်းနောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မွန်တို့ပြောပြပေးခဲ့တာပါအခုညနေပိုင်းထုတ်လွှင့်ချက်ရေဒီယိုစီစဉ်ကို VOA ရဲ့အင်တာနက်ဆာမျက်နှာဖြစ်တဲ့ burmese.voanews.com ကနေလဲရေဒီယိုဒိုင်းရိုက်ထုတ်လွှင့်ခြင်းနဲ့တပြေးညီဖမ်းယူနာဆင်နိုင်ပါတယ်ရှင်အခုတော့သတင်းလွှာတွေကိုတင်ဆက်ပေးပါမယ်ထောင်ချခံထားရတဲ့ writer သတင်းတော်နှစ်ယောက်အတွေ့အန်နီယေဂျာကသတင်းလွတ်လပ်ခွင့်ရအောင်တတိရှိရှိစွန့်ဆောင်နိုင်ခဲ့သူတွေအဖြစ်ကုလသမဂ္ဂ UNESCO ကနေဂွေယာမိုကာနိုကမ္ဘာသတင်းလွတ်လပ်ခွင့်ဆုချီးမြှင့်လိုက်တဲ့အပေါ်ဂုဏ်ယူကြိုဆိုကြောင်းနဲ့သူတို့အပေါ်ကြီးလေးတဲ့ပြစ်ဒဏ်တွေချမှတ်ထားတာကနေအမြန်ဆုံးပြန်လွတ်ပြေးဖို့ကိုမြန်မာသတင်းမီဒီယာကောင်စီဝင်နဲ့သူတို့နှစ်ဦးရဲ့အကျိုးဆောင်ရှေ့နေကတောင်းဆိုလိုက်ပါတယ်Writer သတင်းတော်နှစ်ဦးအမှုအနောက်ဆုံးအယူခံဝင်ထားပေမဲ့အခုအချိန်ထိအကျိုးအကြောင်းတစ်စုံတရာမသိရသေးပဲအမှုအတွက်မျှော်လင့်ချက်တော့အပြည့်ရှိပါတယ်လို့အကျိုးဆောင်ရှင်တွေကပြောပါတယ်မဆုမွန်ကဆက်သွယ်မေးမြန်းတင်ဆက်ထားပါတယ်ရှင်အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ခဲ့တဲ့ရခိုင်ပြည်နယ်တွင်းကသတင်းတွေရယူခဲ့လို့နိုင်ငံတော်လျှို့ဝှက်ချက်ဥပဒေချိုးဖောက်မှုနဲ့ထောင်နဲ့ခုနှစ်နှစ်ချမှတ်ခံထားရတဲ့ Writer သတင်းတော်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့တို့ကိုနိုင်ငံတကာမှာသတင်းလွတ်လပ်ခွင့်တွေကိုအသက်အန္တရာယ်ကြားကတတိရှိရှိစွန့်ဆောင်နိုင်သူတွေကိုသာရွေးချယ်ပေးအပ်တဲ့သတင်းလွတ်လပ်ခွင့်စုကိုကုလသမဂ္ဂလက်အောက်ခံ UNESCO ကချီးမြှင့်လိုက်တာဖြစ်ပါတယ်သူတို့ဟာအဲ့ဒီစုနဲ့ထိုက်တန်တဲ့သူတွေဖြစ်တဲ့နိုင်ငံတကာကသတင်းမီဒီယာသမားများအဖွဲ့ကအဆိုပြုတင်သွင်းခဲ့တာပါသူတို့ဟာလူခွေချိုးဖောက်မှုတွေကိုဖော်ထုတ်ဖို့စ조사ရင်ဖမ်းဆီးခံခဲ့ရတာဖြစ်ကြောင်းတတိပြောင်ပြောင်မှုတော်လန်လိုစိတ်ရှိမှုသတင်းလွတ်လပ်ခွင့်အတွက်ကြိုးပမ်းအားထုတ်မှုတွေကြောင့်ဒီစုကိုပေးဖို့ရွေးချယ်ခဲ့တာဖြစ်ကြောင်းစုရွေးချယ်ရေးခုံတမာရီအဖွဲ့ဥက္ကဋ္ဌ Vitus Touchman ကပြောဆိုထားပါတယ်အခုလိုမျိုးလူခွေချိုးဖောက်မှုတွေကိုဖုံးကွယ်ထားတာကိုအများသိအောင်စွမ်းဆောင်ပြနိုင်တဲ့သတင်းသမားတွေအဖြစ် Writer သတင်းတော်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့တို့ကိုအသိအမှတ်ပြုကမ္ဘာသတင်းလွတ်လပ်ခွင့်စုချီးမြှင့်တဲ့အပေါ်မှာကြိုးဆိုကြောင်းမြန်မာနိုင်ငံသတင်းမီဒီယာကောင်စီရဲ့တွဲဖက်အတွေ့အမှုတက်ကိုပြည့်ကျော်ကအခုလို VOA မြန်မာပိုင်းကိုပြောပါတယ
်ကျွန်တော်တို့ကတော့ဒီလိုစုပေးပြီးမှပြတာကြိုးဆိုတယ်ဒီလိုမျိုးလူခွင့်ရေးချိုးဖောက်ခံတဲ့ကိစ္စလိုမျိုးကိုပေါ်ထုတ်ရတာပေါ့နော်ဟိုဖုံးကွယ်ရတဲ့ကိစ္စတစ်ခုကိုနေရာကအများနဲ့ပြည်ပင်ပြည်တဲ့ကိစ္စတစ်ခုပေါ်ထုတ်ရတဲ့ဟာကိုဂုဏ်ပြုတယ်ဆိုတဲ့ဟာတော့ကျွန်တော်တို့ကြိုးဆိုတယ်ပေါ့နော်နောက်ဒီပိုင်းနဲ့မှာပဲဒီဟာကိုဒီလိုကြီးနေတဲ့ပြည်နယ်နဲ့ဖြစ်ပြီးသားတဲ့ဟာတော့ဒါကတော့မဖြစ်တင်ဘူးလို့ယူဆတယ်နော်ဒီကိစ္စမှာနိုင်ငံကြီးရဲ့ချက်တွေနဲ့ဖြစ်တန်ခံရတယ်လို့ကျွန်တော်တော့အဲ့လိုပဲဆရတာပေါ့နော်ဆာမှုစစ်ဆေးလာတဲ့အချိန်ရောဖမ်းဆီးရတဲ့အချိန်ဒီပုံမှန်နဲ့တက်တဲ့အဲ့ဒီအချိန်မှာလည်းဆောင်းလုံးဒီလိုလုပ်တာမတရားဘူးဆိုတဲ့ဟာမျိုးအများအားထုတ်ပေါ်ပြောခဲ့တယ်ဒီလိုကိစ္စမျိုးမီဒီယာကနောက်တော့မလုံအောင်မလုံရဲအောင်ဆိုတဲ့သဘောလို့ကျွန်တော်ကတော့
ရိုက်တာသတင်းတော်တဦးရဲ့အမှုပြည်ထောင်စုတရားလွှတ်တော်ချုပ်ရုံးမှနောက်ဆုံးအယူခံဝေထားပေမဲ့အခုချိန်ထိအကျိုးအကြောင်းတစုံတရာမသိရသေးခင်မှာအခုလိုမျိုးသတင်းသမားတဦးကိုကုလသမဂ္ဂကနေကမ္ဘာသတင်းလွတ်လပ်ခွင့်ဆုချီးမြှင့်တဲ့အပေါ်မှာအမှုတွေတွေအတွက်အားတက်ရသလိုသူတို့နှစ်ဦးအတွက်လည်းစိတ်သက်ခွန်အားတွေရစေပါတယ်လို့ရိုက်တာသတင်းတော်တဦးရဲ့အမှုကိုလိုက်ပါဆောင်ရွက်ပေးနေတဲ့အကျိုးဆောင်ရှင်တွေဥခင်ပေါင်းဇော်ကပြောပါတယ်
အကျဉ်းတော်တော့အင်မတန်အားလည်းတက်တာပေါ့နော်။ဟိုရှင်းနေနေလည်းလေနောက်ပြီးတော့ဂုံလည်းယူတာပေါ့ဗျာ။နော်။ဒီလည်းပြီးပြင်ပြီးလိုက်တဲ့ဥစ္စာပါပဲ။နော်။အရင်လဲဆာပန်အမေရိကတွေပါပြောလဲသူပြီးကြတယ်လေ။နော်။အဲ့တော့အဲ့အဲ့ဒီယာတွေရောနောက်ပြီးတော့ဟိုအမေရိကန်ဟိုဂျန်လစ်ကဂျန်လစ်ရယ်ပြီးတာတွေပဲ။အဲ့စုပြီးတာမှမများဒါသူတို့ကလည်းပဲ encourage လုပ်တဲ့သဘောပေါ့ဗျာ။နော်။ကောင်းပါတယ်အများကြီးကောင်းပါ
အဒရီဆိုရအတည်တဲ့အခုလိုကုလသမဂ္ဂအပါအဝင်နိုင်ငံတကာဘက်ကဒီရိုက်တာသတင်းတော်တဦးရဲ့အမှုပေါ်အခြေခံပြီးမြမသတင်းမီဒီယာလွတ်လပ်ခွင့်ကိုဝေဖန်စိုးရိမ်နေကြတဲ့အပေါ်အလေးနက်ထားဖို့လိုပြီးတော့ကြီးလေးတဲ့ပြစ်ဒဏ်တွေချမှတ်ထားတာတွေကိုလည်းပြန်လည်သုံးသပ်ဖို့လိုပြီးလို့လည်းကိုပြည့်ကျော်ကအကြံပြုပါတယ
်တကယ်တော့ကျတော့ဒီလိုမျိုးဟိုနိုင်ငံတကာကပြောဆိုတဲ့ဟာတွေကိုပြန်သုံးသပ်တင်တယ်လို့ထင်တယ်နော်ဟိုဒီဟာတရားစီရင်ရေးနဲ့မဆက်သက်ဘူးလို့နဲ့စောပြဖို့ပြောတာမဟုတ်ဘူးဟိုမီဒီယာရလက်ဆိုင်ဆိုရှိတော့ကြည့်တော့စစ်ပင်ပြတတ်တဲ့ဖြစ်ဖို့တွေ့ရတော့တနာခံတယ်ဆိုတာချက်ကိုစစ်ပင်နဲ့လမ်းကြောင်းစစ်ပင်နဲ့နေထိုင်မျိုးပဲပြန်ပြီးတော့တုံ့တက်ပြီးတော့ဟိုစဉ်းစားနေစောပြတယ်နေ
ရိုက်တာသတင်းတော်တဦးရဲ့အမှုကိုပြီးခဲ့တဲ့ဖေဖော်ဝါရီလ၁ရက်နေ့ကဒေပြည်တော်ပြည်ထောင်စုတရားလွှတ်တော်ချုပ်ရုံးမှာအယူခံတင်ထားပြီးတော့သူတို့ဦးရဲ့အမှုပေါ်ပြောလင့်ချက်အမှုရဲ့နောက်ဆုံးအခြေအနေကိုတော့သတင်းသမားတွေရဲ့ရှေ့တွေဥခေပေါင်းစောကအခုလိုရှင်းပြပါဗျ
။ဟုတ်ကဲ့နောက်ဆုံးအယူခံဝင်ထားတော့အမိန့်ချဖို့ပါပဲနော်အယူခံကိုလက်ခံလားလက်မခံလားအခုထိတော့စီရင်နေမှာပေါ့လေဥပ္ပါ Friday night မှာဟိုစီရင်ထွက်တယ်ဗျာ
ဟုတ်ကဲ့ဆရာ
အမိန့်ချမယ်စီရင်နေပြီအဲ့ဒီအမိန့်ချမယ်စီရင်နေမှာမပါသေးဘူးပေါ့ဗျာနော်ကြံကြော်မအမေ
ဟာဟုတ်ကဲ့ဟုတ်ကဲ့
ရှင်များတော့၃ခုရှိတာပေါ့အလားအလာ၃ခုအခုကတော့ကျွန်တော်တို့ပြောတာကိုလက်ခံပြီးတော့ဒီသူကအယူခံကိုအတည်ပြုပြီးတော့အောက်ရုံးအမေကြီးဖြတ်ပြီးတော့အပီးပြတ်လွတ်မယ်ပေါ့တိတ်ကနှစ်ကအယူခံကိုလမ်းပယ်ပြီးတော့အောက်ရုံးအမေကြီးကိုအတည်ပြုမယ်ပေါ့နော်တတိယကဒါမှမဟုတ်အယူခံကိုတပိုင်းတစားလက်ခံပြီးတော့အောက်ရုံးရဲ့ပြစ်မှုထင်ရှားတွေ့ရှိတဲ့ကိုတော့ပြစ်ဒဏ်ကိုကျော့ပေါ့ဗျာအဲ့၃မျိုး၃မျိုးမျိုးပေါ့
သူတို့တို့ရရှိခဲ့တဲ့ဒီဂီယာမိုကတိုသတင်းလွတ်လပ်ခွင့်ဆုချီးမြှင့်ပွဲကိုတော့လာမယ့်မေလ၁ရက်နေ့မှာကျင်းပသွားမှာဖြစ်ပါတယ်။ဒါဟာတော့မေလ၃ရက်နေ့မှာကြာရောက်တဲ့ကမ္ဘာသတင်းလွတ်လပ်ခွင့်နေ့အခမ်းအနားကျင်းပမယ်။အီသီယိုးပီးယားနိုင်ငံမှာဆုချီးမြှင့်မှာဖြစ်ပါတယ်။ဒီဆုဟာကိုလံဘီယားနိုင်ငံဘိုဂိုတာမြို့မှာ1986ခုနှစ်ကသူ့ရဲ့သတင်းစာတိုက်ရဲ့ရှေ့မှာလုံခြုံတပ်ဖြတ်ခံလိုက်ရတဲ့ကိုလံဘီယားသတင်းတော်ဂီယာမိုကတိုအိုင်ဇာဆာကိုအစွဲပြုပြီးချီးမြှင့်တာလည်းဖြစ်ပါတယ်ရှင်
။မဆုမွန်ဆက်သွယ်မေးမြန်းထားတာပါ။အခုတော့မင်းပြန်စနေညတိုက်ရိုက်လီလိုင်းစီစဉ်မှာဘာရီဆူနေကြမလဲဆိုတာကိုအတိပေးပြရစီရှင
်တော်တာရှင်များရှင်မြမတက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်ဦးကြီးမင်းအောင်လှိုင်ဟာဒီသတင်းပတ်ထဲမှာပဲတရုတ်နိုင်ငံကိုတွားရောက်ခဲ့တယ်လို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ဟာလည်းဒီလကုန်ပိုင်းမှာတွားရောက်ဖို့ရှိပါတယ်မြန်မာထိပ်တန်းခေါင်းဆောင်တွေတရုတ်နိုင်ငံကိုစစ်တိုက်ဆိုသလိုတွားနေကြတာဟာဆက်ဆံရေးတွေပုံမနီးကပ်လာတဲ့လက္ခဏာတစ်ခုလို့ဆိုနိုင်ပါသလားမြန်မာနိုင်ငံရဲ့နိုင်ငံရေးစီးပွားရေးငြိမ်းချမ်းရေးကဏ္ဍပေါင်းစုံမှာထဲထဲဝင်ဝင်ပါဝင်ပတ်သက်နေတဲ့တရုတ်နိုင်ငံရဲ့ဆက်ဆံမှုတွေကနေမြန်မာနိုင်ငံအတွက်ဘာတွေများမျှော်လင့်နိုင်ပါသလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါပါဝင်ဆွေးနွေးပေးမြန်လူသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုချိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်း email နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကိုချိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေချိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်ကနေကြိုဆိုပါလိမ့်ရှင
်။ဒီရီတိုင်းလေးလိုင်းအစီအစဉ်ကိုပတ်စဉ်အင်္ဂါနေ့စနေညတွေမှာတင်ဆက်ပေးနေပါတယ်။မနေ့ပြန်စနေညတိုက်ရိုက်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ရင်းနဲ့အခုဆက်ပြီးတော့သတင်းလွှာတစ်ပုဒ်ကိုထုတ်လွှင့်ပေးပါဦးမယ်။ရခိုင်ပြည်နယ်မြောက်ဦးမြို့ကရဲတပ်ရင်းတစ်ခုကိုအေရခိုင်လက်နက်ကိုင်အဖွဲ့ကပြီးခဲ့တဲ့အင်္ဂါနေ့ကဝင်ရောက်တိုက်ခိုက်ပြီးတဲ့နောက်ခေါ်ဆောင်သွားခဲ့တဲ့ရဲတပ်ဖွဲ့ဝင်အချို့ရဲ့အမျိုးသမီးနဲ့ကလေးတွေအပါအဝင်စုစုပေါင်း9ဦးကိုအေအဖွဲ့ကပြန်လွှတ်ပေးလိုက်ပါတယ်။သူတို့ကိုဖမ်းဆီးသွားခဲ့တာမဟုတ်ပဲပြစ်ခတ်မှုအတွင်ဘေးလွတ်ရာခေါ်ဆောင်သွားခဲ့တာလို့အေအဖွဲ့ကပြောပေမဲ့မြမစစ်တပ်ကတော့ရဲတပ်ဖွဲ့ဝင်မိသားစုတွေကိုအေကဖမ်းဆီးသွားတာလို့ထုတ်ပြန်ထားပါတယ်။ VOA မြန်မာပိုင်းသတင်းတောက်နိုင်ကွင်းကသတင်းပေးပို့ထားပါတယ်ရှင်။
ရခိုင်တပ်တော် AA ကနေဖမ်းဆီးခေါ်ဆောင်သွားတဲ့မြောက်ဦးရဲတပ်ရင်းကကလေးနဲ့မျိုးရင်းမီးပါဝင်ခုနှစ်ဦးဟာဧပြီ17ရက်နေ့ညမှာမြောက်ဦးစေယုံကိုရောက်ရှိလာပြီးရဲတပ်ရင်းကိုပြန်လည်အနှံခဲ့တယ်လို့စေယုံကျမ်းမာရေးဝန်ထမ်းတို့ကအခုလိုပြောပါတယ
်။ဟုတ်ပါတယ်ည10:40လောက်ပါ။သူတို့ဗီဇာအလုံး900စေယုံနဲ့ဝင်လာတယ်တဲ့900ကညကပဲရဲစခန်းကိုပြန်လွှဲပေးလိုက်တယ်။ကျွန်တော်တွေ့ရတာကျင်းကျမ်းမာပါပဲ။
ရဲမိသားစုဝင်ခုနှစ်ဦးဟာစေယုံဝန်ထမ်းကိုလမ်းလျှောက်ဝင်လာတာဖြစ်ပြီးဘဒူတွေလာပို့တာကိုသိရှိခြင်းမရှိဘူးလို့အဆိုပါစေယုံဝန်ထမ်းကပြောပါတယ်။မြောက်ဦးမြို့ကမှတ်သုံးစတဲ့လုံချုံရင်ရဲသားဖွဲ့ဌာနချုပ်ကိုဧပြီလ9ရက်နေ့ည10:00နာရီကျော်မှာ AA ဖွဲ့ကနေဝင်ရောက်ဖတ်ခိုက်တုန်းကရဲမိသားစုဝင်ခုနှစ်ဦးကိုဖမ်းဆီးခေါ်ဆောင်သွားတယ်လို့တပ်မတော်ကာကွယ်ရေးဦးစီးချုပ်ယုံကနေသတင်းထုတ်ပြန်ထားပါတယ်။ဒါပေမဲ့ AA ဘက်ကတော့ဖမ်းဆီးသွားတာမဟုတ်ပဲပြေကမှုတွင်လုံချုံရခေါ်ဆောင်သွားတာဖြစ်ကြောင်း AA ပြန်ကြားရေးတာဝန်ခံခိုင်တုခကပြောပါတယ်။
ဗမာစစ်တပ်ကနေရဲ3စီးနဲ့နေပြီးတော့ဘုံကျဲတိုက်ခိုက်တဲ့အခါသူရဲမိသားစုတချို့ပေါ့ဗျာနော်အဲဒီမှာအမျိုးသမီးနဲ့ကလေးနေတယ်သူတို့ကတိုက်ပွဲကြားထဲမှာကြားညံ့တယ်သူတို့ရဲ့အတဲအန်ဒီလုံချုံအောင်ပေါ့နော်အဲ့ဒါကျွန်တော်တို့တပ်ခွေတွေကပြန်ဆုတ်တဲ့အခါသူတို့ကိုဘေးကင်းလုံချုံတဲ့နေရာတင်ပြလာတာကျွန်တော်တို့သူတို့ကိုဒီလုံလုံချုံချုံနဲ့ပြန်လှောက်ပေးဖို့
ပြန်လည်လွတ်မြောက်လာတဲ့ရဲမိသားစုတွေရဲ့အခြေအနေနဲ့ပတ်သက်လို့ရဲတပ်ဖွဲ့ကိုဆက်သွယ်မေးမြန်းခဲ့ပေမဲ့ပြန်လည်ဖြေကြားလို့မရှိခဲ့ပါဘူးသမရသတင်းမှပြန်ကြားရေးသွက်ပက်တွင်မူဘူမှုချုပ်ဆွေမင်းတို့ကတော့အခုလိုပြောပါတယ
်ရဲတပ်ဖွဲ့ဟိုမိသားစုတိုင်းကိုဝင်တိုက်သွားလို့ကျွန်တော်တို့ဟိုပါသွားတဲ့မိသားစုတွေဖြစ်နေတယ်တူတယ်ဗျာလုံးလုံးကြည့်ရတယ်ပါလားအဲ့ဒီတိအသေးသေးကျရဲပါဦးမြေကြီးနဲ့ပုံစံရှိရတယ်ဗျာ
မြောက်ဦးရဲတပ်ရင်းစခန်းတိုက်ပွဲဖြစ်ပွားပြီးနေမီရှင်းလင်းရေးလှုပ်ဆောင်ရင်းနဲ့သမရဘက်ကဖမ်းဆီးထားတဲ့လက်ကကြေးရွာသား28ဦးတော့ပြန်လည်လွတ်မြောက်လာတာမရှိသေးပါဘူးဧပြီလ10ရက်နေ့ကသမရကနေဖမ်းဆီးထားတဲ့လူ28ဦးဟာလက်ကရွာသားတွေလို့ဒေသခံရွာသားတွေနဲ့လှုပ်တော်ကိုယ်စားလှယ်တွေကပြောပေမဲ့တမတော်ဘက်ကတော့အေးသက်ဖွဲ့ဝင်ဆိုပြီးဖမ်းဆီးစစ်ဆေးနေစေလဲဖြစ်ပါတယ်။ရခိုင်ပြည်နယ်တွင်မြမတမတော်နဲ့ရခိုင်တပ်တော်အေးတို့ကြားတိုက်ပွဲတွေဆက်လက်ဖြစ်ပွားနေသလိုဖြစ်ပွားတဲ့ပြစ်ခတ်တိုက်ခိုက်မှုတွေမှာလည်းအမျိုးသမီးနဲ့ကလေးတွေထိခိုက်တိုက်ဆုံးမှုတွေမြင့်တက်လာနေပါတယ်။လက်ရှိစစ်ရေးပဋိပက္ခတွင်အမျိုးသမီးနဲ့ကလေးတွေအတွက်လုံခြုံရေးဟာစိုးရိမ်စရာအနေအထားမှရှိနေတယ်လို့ရခိုင်ပြည်နယ်အမျိုးသမီးကွန်ရက်ဥက္ကဋ္ဌဒေါ်ညိုအေးကပြောပါတယ်။
အမျိုးမျိုးနဲ့ကလေးတငယ်ဆိုတာပြဿနာတစ်ခုဖြစ်ပြီးဆိုရင်သူတို့ကတော့ဘလိုပဲဖြစ်ဖြစ်ဒီမျက်နှာတွေထဲထဲမှာရှိနေတယ်။သူရဲ့ရခိုင်ပြည်နယ်ဖြစ်စဉ်ကပြတ်မှတ်တဲ့အရင်လို့မဟုတ်ဘဲနဲ့ကိုနေနဲ့ဖြစ်ချတာကိုပြုလို့ရှိရင်ရမ်းတမ်းပြီးတော့ဖြစ်တာလို့ပေါ့နော်။ငါမျိုးတွေကိုချိနေတယ်ဆိုတော့တန်ကျက်တွေကရောက်နေတဲ့အချိန်မှာတကယ်လက်တွေလည်းအခုကလေးတယောက်ဆိုရင်တနစ်တက်တော်လေးပဲရှိသေးတယ်။သင်းအောင်ပါမှာချိနေတယ်။လွန်ခဲ့တဲ့တစ်လကလည်းပဲကလေးဒီတော့နေမှာသုံးနေယောက်ျားလေးတွေကအမျိုးသမီးလေးတယောက်သုံးနေကျွန်တော်အောက်ကနေမှာဆိုတဲ့အမျိုးသမီးတွေသုံးနေတယ်စိတ်တော့မကောင်းတော့တော့အဲဂျားတွေထဲမှာညက်နေရပေါ့လေကျွန်တော်တို့စိုးရင်ကြစိုးရင်ချက်ကတော့အမြင့်ဆုံးလို့ဆိုရမှာပေါ့နော
်ဧပြီလ3ရက်နေ့ကသမတော်ကနေလေချောင်းပြစ်ခတ်တိုက်ခိုက်မှုကြောင့်ဗူရီတောင်မြို့နယ်ဆိုင်းတင်တောင်လမ်းကဒေသခံမူဆလင်ဝါခုတ်လုသား6ဦးသေဆုံးခဲ့တယ်လို့13ဦးတန်ရာရရှိခဲ့ပါတယ်မလ15ရက်နေ့နဲ့18ရက်နေ့ကမြောက်ဦးမြို့တွင်ပြစ်ခတ်မှုမှာလည်းအရသာ6ဦးထက်မနည်းထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။မလ23ရက်နေ့တုန်းကလည်းပူရီတောင်မြို့နယ်စီတောင်ရွာတွင်မှတနက်ကြီးလက်နက်ငယ်စွဲနဲ့ပြစ်ခတ်ခံရမှုကြောင့်ရွာသား9ဦးသေဆုံးပြီး20ကျော်ဒဏ်ရာရရှိခဲ့ပါတယ်။ရခိုင်ပြည်နယ်မှာမြမတပ်မတော်နဲ့ရခိုင်တပ်တော်တို့ကြားတိုက်ပွဲဟာအရသာတွေပေါ်မှာထိခိုက်မှုများပြားလာနေတဲ့အတွက်တိုက်ပွဲဖြစ်ပွားရာဒေသတွင်ပြည်သူတွေရဲ့လုံခြုံရေးအခြေအနေဟာလည်းစိုးရိမ်စရာအနေအထားမှာဖြစ်နေပါတယ်ခင်ဗျာ။
နိုင်ကိုရင်တရင်ပေးပို့ထားတာပါအခုတော့နှစ်သစ်ကူလက်ဆောင်တကြံတေးသချင်းနဲ့ဖြောပြပေးဖို့အချိန်ရောက်ပါပြီဒီကနေ့ညနေအတွက်ဝိုင်းစုခိုင်သိန်းတည်ဆူထားတဲ့ဇာတာဆိုတဲ့တချင်းကလေးနဲ့တကြံမြစ်တာတေးလက်ဆောင်ပေးခြင်းပါတယ်မင်္ဂလာရှိတဲ့နှစ်ကူအချိန်ခါဖြစ်ကြပါစေရှင် ိုင်းစုခံတိန်တိဆိုထားတဲ့ဇာတာလို့အမည်ရတဲ့တခြင်းဖြစ်ပါတယ်VOA ကိုအင်တာနက်ကနေဝေဖန်ကြံပေးစာတွေပေးပို့လို့ရတယ်။သောတာရှင်တွေနားဆင်လို့ရတယ်။ဒီသတင်းတွေတောင်းယူလို့ရတယ်ဆိုရင် VOA email လိပ်စာက burmese@voanews.com ဖြစ်ပါတယ်။စာတိုက်ကနေဆက်သွယ်လို့ရင်တော့ VOA American အသံမြန်မာပိုင်းစီစဉ်ရန်ကုန်စာတိုက်ကြီးစာတိုက်တစ်တာအမှတ်855ကိုစာရေးသားဆက်သွယ်နိုင်ပါတယ်ရှင်။အခုကြံနေသေးတဲ့အချိန်အတွင်းမှာဒီကနေ့ညနေပိုင်းအတွက်သတင်းကျဉ်းချုပ်ကိုကိုအောင်လွင်ကပြောပြပေးပါရှင်။
ဒီနိုင်ငံမှာနှစ်နှစ်အတွင်းအရသာအစိုးရပြန်လည်အုပ်ချုပ်နိုင်အောင်စီစဉ်ထားတဲ့အကြောင်းအာဏာသိမ်းစစ်ကောင်စီကပြောဆိုလိုက်ပါတယ်။ဒီချိန်ထဲမှာပဲဆရာဆွေးမှုလူသားတွေပေါ်ကျွလုံးနဲ့ရာဇဝတ်မှုလူမျိုးတုံးတပ်ဖြတ်မှုတွေနဲ့အပြည်ပြည်ဆိုင်ရာရာဇဝတ်ပြစ်မှုဆိုင်ရာတရားရုံး ICC ကအလိုရှိနေတဲ့တမန်ဟောင်းအိုမာအယ်ဘာရှီယားကိုဗန်နန်ငံကမှလွှဲပြောင်းပေးမှာမဟုတ်တဲ့အကြောင်းလဲဒီနေ့ကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းစစ်ကောင်စီဗိုလ်ချုပ်ကြီးအိုမာဇေးအပ်ဒင်းကပြောဆိုသွားပါတယ်။ပါကစ္စတန်နိုင်ငံနော့တော်မန်ကဈေးတစ်ခုမှာဒီနေ့စောပိုင်းကအင်အားဖြင့်ဘုံတလုံးပောက်ကွဲခဲ့ရာကလူ18ဦးထက်မနည်းသေဆုံးပြီး48ယောက်ဒဏ်ရာရရှိသွားပါတယ်။ဘလူချီစတန်ပြည်နယ်မြို့တော်ကွတ်တာမြို့ကရှီယာမွတ်စလင်အများစုရှိရာအရက်ကစံတဆိုင်မှာထောင်ထားတဲ့ဘုံတလုံးပောက်ကွဲခဲ့တာဖြစ်ပြီးသေဆုံးသူတွေထဲမှာလူနည်းစုဝင်တွေအများအပြားပါဝင်တဲ့အကြောင်းလဲရဲတပ်ဖွဲ့ကပြောဆိုခဲ့တာပါ။အာဖဂန်နစ္စတန်နိုင်ငံမှာနှွေဦးရောက်လာတဲ့အတွက်ထိုးစစ်ဆင်မှုတွေပြန်လည်စတင်နေဖြစ်တဲ့အကြောင်းတာလီဘန်တွေကကြေညာလိုက်ပါတယ်။အဆုံးသတ်လို့မရသေးတဲ့ဂျီအက်ဘာဒါရစ်စစ်ပွဲကိုဆက်လက်ဆင်နွှဲသွားမှာဖြစ်တဲ့အကြောင်းတာလီဘန်အဖွဲ့ရဲ့ကြေညာချက်ကဖော်ပြခဲ့တာပါ။အင်တာနက်မှာချက်လက်တွေကိုဖွင့်ချနေတဲ့ WikiLeaks website ထူထောင်သူ Julian Assange ကိုဗြိတိန်နိုင်ငံမှာဖမ်းဆီးလိုက်တဲ့ပေါ်အမေရိကန်လွှတ်တော်မှတ်တွေကကြိုဆိုလိုက်ကြပါတယ်။အမေရိကန်ကတရားစွဲဆိုထားတဲ့အမှုတွေနဲ့ရင်ဆိုင်နိုင်အောင်အမြန်ဆုံးလွှတ်ပြောင်းပေးဖို့လည်းမနေ့ကပဲတောင်းဆိုလိုက်ကြတာပါ။ဥပဒေအရအရေးယူနိုင်တော့မှဖြစ်တဲ့အကြောင်း Republican Party ထက်လွတ်တော်မှ John Cornyn ကပြောဆိုလိုက်သလို Democrat ထက်လွတ်တော်မှ John Manchin ကလည်းကျေးဇူးတင်စကားပြောကြားခဲ့ပါတယ်။ London မှာရှိတဲ့တန်ရုံးမှာခေါလုံးဝတ်ဆက်မပြေတော့ဘူး Ecuador ဆိုရကဆုံးဖြတ်လိုက်ပြီးနောက်မှာပဲမနေ့တော့ကအစမ်းကိုပြည်ထောင်စုဘက်ကဖမ်းဆီးလိုက်တာပါ။
တရင်ချင်းချုပ်ကိုကိုအောင်လင်းဦးကပြောပြပေးခဲ့တာပါ။ဒီညနေအစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပြီးအတန်မိုင်းဆိုင်ရာအင်ဂျင်နီယာကတော့ Voice Tech ဇော်ညိုက်ဖြစ်ပါတယ်။အခုကျမတို့အတန်လွှင့်နေတဲ့ Radio အစီအစဉ်ပြီးပြီးချင်းမှာပဲ Asia Set 7 Jodu ကနေတိုက်ရိုက်ထုတ်လွှင့်ပေးတဲ့ VOA နေ့စဉ် TV အစီအစဉ်ကိုကြည့်ရှုနိုင်ပါတယ်ရှင်။ VOA ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးတင်ပါတယ်။နှစ်သက်ကူအချိန်ခါသမီးရသောတာရှင်များအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ကျမများသိစေအောင်ပါ။
This program has come to you from the Voice of America, Washington. Thank you.